အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့သမ္မတဘရက်အိုဘားမားဟာအိမ်ပြူတော်မှာတနင်္ဂနွေနေ့တုန်းကဒုတိယသမ္မတတက်တန်းအတွက်တရားဝင်ကျန်းသစ်စာချိန်ဆိုခဲ့ပါတယ်။သမ္မတကတော်မီရှယ်အိုဘားမားရဲ့မိသားစုပိုင်းတမာကျန်းစာအုပ်ပေါ်ကိုလက်တင်ပြီးတော့ဒုတိယသမ္မတတက်တန်းတာဝန်အတွက်ကျန်းသစ်စာချိန်ဆိုခဲ့တာဖြစ်ပါတယ်။ဒုတိယသမ္မတဂျိုးဘိုင်ဒန်ဟာလည်းတနင်္ဂနွေနေ့မှာပဲကျန်းသစ်စာချိန်ဆိုခဲ့ပါတယ်။အစောပိုင်းကတော့သမ္မတအိုဘားမားနဲ့ဒုသမ္မတဘိုင်ဒန်တို့ဟာအဆင့်အလာအတိုင်းအာလင်တန်အမျိုးသားစစ်သင်္ချိုင်းမှာလူမသိသူမသိကြာဆုံးသွားခဲ့တဲ့စစ်သည်တွေအတွက်အုတ်ဂူမှာတွားရောက်ပြီးတော့ပန်းခွေချခဲ့ကြပါတယ်။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတတာဝန်ယူမဲ့သူတွေအနေနဲ့ဇန်နဝါရီလ20ရက်နေ့မှာကျန်းသစ်စာချိန်ဆိုရတာဖြစ်ပါတယ်။ဒီနှစ်ဇန်နဝါရီလ20ရက်နေ့ဟာတနင်္ဂနွေနေ့ရုံးပိတ်ရက်ဖြစ်နေတဲ့အတွက်အမျိုးသားရင်ပြင်ကိုမျက်နှာမူထားတဲ့ Capital Hill လွှတ်တော်အဆောက်အဦးရှိအများပြည်သူရှေ့မှောက်ကျန်းသစ်စာချိန်ဆိုပွဲကိုတနင်္လာနေ့မှာလုပ်မှာဖြစ်ပါတယ်။ Washington DC မြို့တော်ကသမ္မတကျန်းသစ်စာချိန်ဆိုပွဲကိုပြည်သူပေါင်း8000လောက်လာရောက်ကြမယ်လို့ခန့်မှန်းထားပါတယ်ရှင်။